တော်ရရှိမြတ်မြတ်ဒီကနေ့ဩဂုတ်လ၈ရက်နေ့ဟာအရှေ့တောင်အာရှအာဆီယံအသင်းကြီးမတည်တဲ့နှစ်90ပြည့်ထိမ့်မှတ်နေပဲဖြစ်ပါတယ်။ဒီထိမ့်မှတ်နေ့အဖြစ်အာဆီယံညီလာခံကျင်းပရာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာအနုပညာဖျော်ဖြေပွဲတွေကျင်းပဖို့ရှိရမှာအာဆီယံ၁၀နိုင်ငံကလူငယ်အစုတော်တွေလည်းဖျော်ဖြေကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကိုကူစားပြုပြီးတော့ဖျော်ဖြေမယ်။လူငယ်အစုတော်ကတော့အိမ့်ချစ်ဖြစ်ပါတယ်။အကြောင်းစုံကိုဒေါ်လှလတ်တန်းကပြောပြပါလိမ့်မယ်ခင်ဗျာ
။ဒီကနေ့ဩဂုတ်လ၈ရက်နေ့ဟာအာဆီယံအသင်းကြီးရဲ့90ပြည့်ထိမ့်မှတ်နေပဲဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မှာ1969ခုဩဂုတ်လ၈ရက်နေ့ကအင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူနဲ့ထိုင်းနိုင်ငံတို့ကအာဆီယံအသင်းကြီးကိုမတည်ခဲ့ကြတာဖြစ်ပြီးအာဆီယံကြီးညာစာရင်းကြီးကိုလက်မှတ်ရေးထိုးခဲ့ကြတာလည်းဖြစ်ပါတယ်။1984ခုနှစ်မှာဘရူနိုင်၊1995ခုနှစ်မှာဗီယက်နမ်၊1998ခုနှစ်မှာမြန်မာနဲ့လောနိုင်ငံပြင်1996ခုနှစ်မှာကမ်ဘောဒီးယားတို့ကအဖွဲ့ဝင်နိုင်ငံဖြစ်ခဲ့ပြီးအခုဆိုအာဆီယံ၁၀နိုင်ငံရှိတာဖြစ်ပါတယ်။အလင်းရောင်တရောင်အောက်ထက်မှရပ်တည်တဲ့အာဆီယံအသင်းကြီးဆိုတဲ့ဆောင်ဘုတ်အောက်မှာဒီကနေ့ရွှေတုထိမ့်မှတ်နေ့ကိုဆင်နွှဲရမှာဖိလစ်ပိုင်ရှိမြို့ကြီးပေါင်း63မြို့တို့မှာလည်းမိထွန်းပွဲတွေကျင်းပကြမှာဖြစ်ပါတယ်။အာဆီယံရဲ့290မြောက်ထိမ့်မှတ်ဟာဖိလစ်ပိုင်ကအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်ဆောင်ရွက်နေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေတာမို့မနီလာမြို့တော်မှာထိမ့်မှတ်ဖြစ်အာဆီယံ၁၀နိုင်ငံကအဆိုတော်လူငယ်တွေကိုစားပြုဖျော်ဖြေကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကသာသနာရေးနှင့်ယဉ်ကျေးမှုဝန်ကြီးဌာနရဲ့ဆေးလွှတ်ချက်အရကိုစားပြုမယ်လူကတော့အဆိုတော်ချစ်ကောင်းရဲ့တမိဖြစ်သူအင်ချစ်ပဲဖြစ်ပါတယ်။အာဆီယံခေပေါ်တိကိတာဖျော်ဖြေပွဲအကြောင်းမနီလာမြို့တော်ရှိကွန်ကော့ဟိုတယ်မှာအာဆီယံနိုင်ငံတကာမီဒီယာသတင်းဌာနကနေသတင်းစာရှင်းလင်းပွဲကိုဩဂုတ်လ9ရက်နေ့ကကျင်းပကြရမှာအာဆီယံ၁၀နိုင်ငံကိုကိုစားပြုတဲ့လူငယ်အစိုးရတွေကိုမိတ်ဆက်ပေးကြရမှာမြန်မာနိုင်ငံကအစိုးရအင်ချင်နဲ့လည်းမိတ်ဆက်ပေးခဲ့ပါတယ်
။ Now ladies and gentlemen, I would like to introduce our singer from Myanmar. Please welcome Aint.
Hello everyone. Mingla ba.
Mingla ba.
သူဖခင်ဖြစ်သူအစိုးရကိုချစ်ကောင်းတဲ့ပတ်သက်လို့မိမြန်ကြရမှာတော့တမိဖြစ်သူအင်ချစ်ကအခုလိုပြောပြခဲ့ပါတယ်။
Tell us a little bit about your family.
Yeah, my dad was a rock star, you know, in our country. So I'm his, yeah, generation.
ကျမအဖေကကျမရနိုင်ငံမှာ rock အစိုးကျော်ပါ။ကျမအနေနဲ့တချင်းဆိုခဲ့တာဟာအသက်73နှစ်ခန့်ကဆိုတော့အခုကျမက26နှစ်ပါ။ကျမအဖေကကျမရဲ့ hero ပါပဲ
။ဒင်းစာရှိလင်းပွဲမှာအာဆီယံစီနိုင်ငံကလူငယ်တွေအနေနဲ့နမူနာအစမ်းဖျော်ဖြေမှုတွေကိုတင်ဆက်ခဲ့ရမှာမြန်မာနိုင်ငံကအင်ချစ်ကတော့သူဖျော်ဖြေမဲ့တချင်းနဲ့အတူပရိသတ်တွေကိုပါဆိုင်းကျက်အညီလက်ခုပ်လိုက်တီးစေခဲ့ပါလေ
။ချစ်သူရဲ့မနေတာတော့ပါနမရှိတာခါတော့ဆေးဟေးပြက်ကနာပေါင်းစုံတဲ့အငါမမြဲကိုခက်တဲ့နေမမြင်ရတာနဲ့စိတ်မလဲသူလမွန်ချလာတဲ့မင်းကမကြဲတာနဲ့အလိုပဲရာရာဒုက္ခရောက်တဲ့မင်းအပြောင်းလေးခဏတီးတဲ့နေအချိန်ရဲ့မပြောနိုင်ဘူးမင်းကပဲလွတ်နေတယ်Thank you.
ဒီနေ့ဒီနေ့ဩဂုတ်လ၈ရက်နေ့မှာတော့လူငယ်တိကိတာဖျော်ပြပွဲမှာမြမာယုယဝစ်စုံဝစ်ပြီးတီဆိုမဲ့တချင်းကတော့အောင်မြင်မှုနောက်ွယ်ဖြစ်တဲ့အကြောင်းသိရပါတယ်။ဒီဖျော်ပြပွဲမှာအာဆီယံစနေငန်းကလူငယ်အဆိုတော်တွေအပြင်တခြားဖိလစ်ပီနိုနုပညာအကျော်အမော်တွေလည်းပါဝင်ဖျော်ပြကြလိမ့်မယ်လို့လည်းသိရပါတယ်ရှင်။